ရခိုင်ပြည်နယ်ကလူမှုရပ်အဖွဲ့အစည်းတွေကိုတရားမတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့နဲ့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကခေါ်ယူသတိပေးထားတယ်လို့လူမှုရပ်အဖွဲ့အစည်းတွေကပြောလိုက်ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့ရပ်ဘက်အဖွဲ့အစည်းတွေအနေနဲ့လည်းစစ်ကောင်စီပြောသလိုလက်နက်ကင်အဖွဲ့တွေနဲ့မပတ်သက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောကြပါရယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာအသင်းအဖွဲ့မှတ်ပုံတင်ပြီးလုတ်ကင်နေကြတဲ့အရက်ဖက်အဖွဲ့အစည်းတချို့ကိုပြီးခဲ့တဲ့မတ်လ28ရက်နေ့ကစစ်ကောင်စီကခေါ်ယူတွဲဆုံပြီးတော့မတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့နဲ့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကခေါ်ယူသတိပေးထားတယ်လို့သတိပေးခံရတဲ့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်။အရက်ဖက်အဖွဲ့အစည်းတွေအနေနဲ့မတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေစီကိုငွေကြေးစီးဆင်းမှုတွေရှိနေတာကြောင့်ခေါ်ယူသတိပေးရတာဖြစ်တယ်လို့အထူးသဖြင့်တော့ NUG PDF တွေနဲ့မပတ်သက်ဖို့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကသတိပေးတာဖြစ်တယ်လို့ရက်ပက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်
အဲ့ဒါပဲပုံစံဒီမတရားတွေပုံစံတွေဆက်ပြတဲ့မှုတွေမလုပ်ဘူးဒီမှုတွေပုံစံမှုတွေမလုပ်ဘူးကတော့တိပိလို့ဒီပေါ်တယ်ဒါကဟိုမတရားတွေအဲ့ဒါပဲပုံစံတွေပြည်လို့ရှိရင်ဒီအဲ့ဒါပဲဥပဒေနဲ့ဒီလိုပြားစစ်ဥပဒေရည်ရွယ်ရတဲ့အပြင်ကိုဒီအသိပုံစံနဲ့အရေးယူရတယ်ပေါ့အဲဒါမှတော့တိပိတာပါပေါ့အဲ့လိုမျိုးတော့ပြောပါတယ်သူတို့ကလေအဲ့ဒီမှာမှအသိပဲအသိမတရားသိနေအဲ့ဒါပဲပုံစံတွေကိုသိပြီးတော့ဒီကသူတို့ခိုင်လာလို့ပြောတော့တာကကြတော့ဒီ PDF တို့ NG တို့ကိုအဓိကထားပြီးပြောတော့ပါလိမ့်ကြ
လက်ရှိရခိုင်ပြည်နယ်အနေအထားအရကျေးလက်ဒေသအတော်များများမှာရခိုင်လက်နက်ကိုင် AA အဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသလိုစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးတွေလည်းရှိနေတာပါဒီလိုအနေအထားမျိုးမှာရခိုင်လူမှုရပ်ဖက်အဖွဲ့အစည်းတွေအနေနဲ့စစ်ကောင်စီပြောသလိုလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းရခိုင်တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်
အားချင်းနေလဲဆိုတော့ဟိုမဆက်ဆံနဲ့လို့ပြောတဲ့ဖက်ကိုရှင်းကားဖို့အရန်ခဲသွားတယ်ပေါ့ဗျာ။ဥပမာရခိုင်မှာအစိုးရ၂ရာရှိတယ်။ဒီနေ့ဆိုလို့ရှိရင်အရက်ခပြည်တို့အစိုးရရှိနေမယ်။တစ်ဖက်မှာဒီနဇကအစိုးရရှိနေမယ်။ဆိုတော့ဒီနှစ်ခုစလုံးကရခိုင်ပြည်နယ်မှာတို့ area နဲ့တူဒီအာဏာတည်ရောက်မှုတွေရှိနေဆိုတော့ CS ဆိုဒီရက်ဖက်လူမှုအဖွဲ့အစည်းဆိုတာကလည်းလူထုဖက်ကလူထုအရေးကိုလှောက်ရှားတာဖြစ်တဲ့အတွက်လိုအပ်ရင်စစ်ကောင်စီနဲ့လည်းတာဝန်ဆွေးနွေးရမှာဖြစ်တယ်လို့လိုအပ်ရင်အရက်ခပြည်သူအစိုးရဒီနေ့ ULA နဲ့လည်းဟိုတွေ့ဆုံဆွေးနွေးရမယ့်ဟာမျိုးရှိနေတယ်ဆိုတော့စစ်ကောင်စီဒီမှာပဲမှတ်ပုံတင်ပါ ULA ဒီအရက်ခပြည်သူအစိုးရနဲ့မဆက်ဆံပါနဲ့အဲ့လိုပုံစံမျိုးရည်ရွယ်တယ်ဆိုလို့ရှိရင်တော့ဒါကအာဏာရှင်စနစ်ကိုကျင်းသွန်းတာပဲအရက်ဖွဲ့စည်းတွေရဲ့ value တွေကိုတည်အောင်တပ်ပိတ်တာပဲဒါကတရားမျှတမှုမရှိဘူးဆိုတော့အရက်ဖွဲ့အဖွဲ့စည်းကတရားမျှတမှုကိုရှာဖွေရမှာဖြစ်တယ်တရားမျှတမှုကိုရှာဖွေရမယ့်အဖွဲ့အစည်းကတရားမျှတမှုမရှိတဲ့စနစ်အောက်မှာမှတ်ပုံတင်ပြီးတော့သွားတယ်ဆိုလို့ရှိရင်တော့အဲ့ဒီအဖွဲ့အစည်းရဲ့ value ကလည်းကျောင်းပြန်ကြီးဖြစ်သွားလိမ့်မယ်
။အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကလေးကရေးဆွဲပြဋ္ဌာန်းခဲ့တဲ့အသင်းအဖွဲ့မှတ်ပုံတင်ရေးဆိုင်ရာဥပဒေကိုပြင်ဆင်ပြီးတော့2022ခုနှစ်အောက်တိုဘာလမှာအသစ်ပြန်လည်ပြဋ္ဌာန်းလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီဥပဒေအသစ်မှာမှတ်ပုံတင်ထားတဲ့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့နိုင်ငံတော်ကလက်နက်ကင်စန့်ကျင်တဲ့အဖွဲ့အစည်းတွေအကြမ်းဖက်သမားတွေလို့နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်ဆက်သွယ်တာတွေအားပေးတာတွေမလုပ်ရဘူးလို့လည်းဖော်ပြထားပါတယ်ဒါအပြင်ဥပဒေပါတားမြစ်ချက်တစ်ခုခုကိုပေါက်ဖျက်ကျူးလွန်ခဲ့ရင်ကျူးလွန်တဲ့အဖွဲ့အစည်းရဲ့တာဝန်ရှိသူကိုအများဆုံးထောင်ဒဏ်5နှစ်ဖြစ်စေကျပ်သိန်း50ထက်မပိုတဲ့ငွေဒဏ်ဖြစ်စေချမှတ်နိုင်တယ်လို့ပြစ်ဒဏ်2ရက်လုံးကိုလည်းတစ်ပြိုင်တည်းထဲချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ဒါအပြင်အသင်းအဖွဲ့ကိုဖျက်သိမ်းပြီးတော့အသင်းအဖွဲ့ပိုင်ပစ္စည်းတွေကိုနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းမယ်လို့လည်းဥပဒေပြဋ္ဌာန်းချက်မှာဖော်ပြထားပါတယ်။လက်ရှိစစ်ကောင်စီကအသစ်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့ပတ်သက်ပြီးလူမှုအရက်ဖက်အဖွဲ့အစည်းတွေအကြားစိုးရိမ်မှုတွေမြင့်တက်နေသလိုတချို့ဆိုရင်အသင်းအဖွဲ့ကိုဖျက်သိမ်းရမယ့်အနေအထားရှိတယ်လို့လည်းအရက်ဖက်အဖွဲ့အစည်းလုံခြုံရေးသူတဦးကပြောပါတယ်။
ဒီအတိထလာတဲ့ဥပဒေအရဆိုလို့ရှိရင်တော့ဟိုကျွန်တော်တို့အနေနဲ့လူ့ပတ်တိုင်းတာမရှိတော့ဘူးပေါ့လေ။ဟိုကျွန်တော်တို့အသိအဖွေတွေဆိုတာကပြည်သူလူထုအတွက်ကိုပဲအလုပ်လုပ်ကြတာပေါ့လေနော်။ဟိုတခြားတခြားကိုသေးရပေးတဲ့ကြောင်းဆောင်နေတဲ့အဖွေတွေလည်းမရှိတော့မဆိုလို့ဘူးပေါ့။ဒါလည်းရှိတော့ရှိမှာပေါ့။ဒါမဲ့လည်းဟိုတော်တော်များအဖွေစီတွေကကြတော့ပြည်သူလူထုအတွက်ကိုပဲအဲဦးတည်ပြီးတော့မှလုပ်နေကြတာပေါ့လေ။အဲဒီခါမှာအိုးဆိုရင်အပြည့်မှုတွေဈာထဲမှာကျွန်တော်တို့အသိပုတ်တွေအနေနဲ့ဈာညာပြီးတော့မှဒီဥတွေအရာဒီအပြည့်ရှိတဲ့လိုမျိုးအပြည့်ရှိတဲ့အထင်မျိုးတော့မှလာပေါ့လေ
ပြီးတော့မှအပြည့်တွေဆိုတာကလည်းအမှန်အပြည့်တွေလို့မျိုးမဟုတ်ဘူးနဲ့ဒီထောင်နိုင်ငံတွေဒီမှာထောင်နိုင်ငံဆောင်ရမယ်ဆောင်ရမယ်ကြီးမှာကြားတခင်ရမယ်ဒီလိုမျိုးတွေရှိတဲ့ခါကြတော့ဆိုတော့ဒီကုဝင်စာကောက်နေပေါ့နော်လက်ရှိရခိုင်ပြည်နယ်မှာလောက်ကင်နေကြတဲ့အစိုးရမဟုတ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းယာနဲ့ချီရှိနေပါတယ်ဒါပေမဲ့အာဏာသိမ်းစစ်ကောင်စီထံမှတရားဝင်မှတ်ပုံတင် ရက်ဖက်လူမှုအဖွဲ့အစည်းအတော်များများကိုစစ်ကောင်စီကပိတ်သိမ်းခဲ့ပြီလည်းဖြစ်ပါတယ်ခင်ဗျာ။